အမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသကင်းဂျူနီယာကိုဂုဏ်ပြုတဲ့အားလက်ရမတိုင်ခင်ရက်ပိုင်းလိုမှာပဲထင်ရှားတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူလွှတ်တော်အမတ်ဂျွန်လူးစ်ကိုရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဝေဖန်ထိုးနှက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာထရန့်အနိုင်ရအောင်ရုရှားဘက်ကအကူအညီပေးဖို့ကြိုးစားခဲ့တယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးစ်ကယုံကြည်ထားပြီးမစ္စတာထရန့်ကိုတရားဝင်သမ္မတတဦးအဖြစ်သူ့အနေနဲ့မသတ်မှတ်ဘူးလို့ပြောဆိုခဲ့ပြီးတဲ့နောက်မှာရွေးကောက်ခံသမ္မတထရန့်ကဝေဖန်တိုက်ခိုက်တာဖြစ်ပါတယ်။မစ္စတာထရန့်ကသူ့ကိုဝေဖန်နေမဲ့အစားလွှတ်တော်အမတ်အနေနဲ့ကိုယ့်ရဲ့မဲဆန္ဒနယ်တွေအရေးကိုအယုံဆိုင်အလုပ်လုပ်ရမယ်လို့စနေနေ့မနေ့ပိုင်းက Twitter စာမျက်နှာကနေရေးသားဝေဖန်ခဲ့တာဖြစ်ပါတယ်။ဒီကနေ့တင်းင်းကနေနေ့မှာထုတ်လွှင့်မဲ့ NBC ရုပ်သံရဲ့ Meet the Press အစီအစဉ်အတွက်ပြီးခဲ့တဲ့တောက်ကြနေ့ကတွေ့ဆုံမေးမြန်းမှုအတွင်း Mr. Lewis ကသူဟာလူထုနဲ့လက်တွဲလုပ်ကိုင်ရေးကိုယုံကြည်တယ်လို့ပြောဆိုပြီးဒါဟာခက်ခဲမဲ့သစ်ကိုခက်ခဲလိမ့်မယ်လို့ပြောဆိုပါတယ်။အခုရွေးကောက်ခံသမ္မတကိုတရားဝင်သမ္မတတဦးအဖြစ်မရှုမြင်ဘူးလို့အောက်လွှတ်တော်အမတ်ကပြောဆိုပါတယ်။ဒီပုတ်ကိုရွေးကောက်ခံရဖို့အတွက်ရုရှားဘက်ကအကူအညီပေးခဲ့တယ်လို့ထင်မြင်တဲ့အကြောင်းလဲမစ္စတာလူးစ်ကထပ်လောင်းပြောပါတယ်။မစ္စတာလူးစ်ကိုရွေးကောက်ခံသမ္မတထရန့်ကတုံ့ပြန်ထိုးနှက်တဲ့အပေါ်မှာတော့သူ့ရဲ့ပြောခွင့်ရလင်ဒါဂျုန်းစ်ကတုံ့ပြန်ချက်မပေးပါဘူး။ဒါပေမဲ့နိုင်ငံတစ်ခုအနေနဲ့ရွေးကောက်ပွဲအပေါ်မှာတခြားပြည်ပနိုင်ငံတစ်ခုရဲ့လွှမ်းမိုးမှုရှိမရှိဆိုတာကတော့သိဖို့လိုအပ်တယ်လို့ပြောဆိုပါတယ်။မစ္စတာထရန့်ရဲ့သမ္မတချမ်းသစ်စာဂျိမ်းဆိုပွဲကိုတော့လွှတ်တော်မှဂျွန်လူးစ်တယောက်မှမဟုတ်တယ်လို့မနေ့စနေနေ့အထိသမ္မတချမ်းသစ်စာဂျိမ်းဆိုပွဲကိုမတက်ဘူးလို့ပြောဆိုထားတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်အနည်းဆုံး16ဦးထိရှိနေပါတယ်။